လက်တလောမြန်မာပြည်တွင်မှလူအခွင့်အရေးအခြေအနေတွေဆိုးဆိုးရွားရွားယိုယွင်းပျက်စီးနေတာတွေကိုထောက်ရှုပြီးကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်အနေနဲ့မြန်မာနိုင်ငံကိုစီစဉ်ထားတဲ့အတိုင်းနောက်လာတဲ့မှာမဖြစ်မနေသွားရောက်ဖို့ပြည်တည်အခြေစိုက်ခရီးရန်သွေးစီးညီညွတ်ရေးအဖွဲ့ CSW ကတိုက်တွန်းလိုက်ပါတယ်။အထွေထွေအတွင်းရေးမှူးချုပ်ရဲ့ခရီးစဉ်မှာလူအခွင့်အရေးကိစ္စကိုအဓိကရှေ့တန်းတင်ဖို့ကိုလည်း CSW အဖွဲ့ကတိုက်တွန်းထားပါတယ်။အကြောင်းစုံကိုသိရအောင်လို့ CSW အဖွဲ့ကိုဆက်သွယ်မေးမြန်းထားတဲ့ VOA ဝိုင်းတော်သူနော်ရှုကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။နိုင်ကင်မုံတိုင်းတိုက်ခတ်ပြီးစကာလကမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ပြီးကတည်းကကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အနေနဲ့မြန်မာနိုင်ငံကိုနောက်ထပ်တစ်ခေါက်သွားဖို့အစီအစဉ်ရှိတယ်လို့ဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံကိုထပ်သွားလဲမထူးမှမို့မစ္စတာဘန်ကီမွန်အနေနဲ့သူ့ရဲ့မြန်မာနိုင်ငံကိုသွားမဲ့ခရီးစဉ်ကိုပယ်ဖြတ်တော့မယ်ဆိုတဲ့အသံတွေကိုလည်းကြားခဲ့ရပါတယ်။ဒီလိုအချိန်မှာမြန်မာပြည်တွင်းမှာပြီးခဲ့တဲ့ပတ်ကစလို့နိုင်ငံရေးလှုပ်ရှားသူ80ဦးကျော်ဟာနှစ်နှစ်ကနေ65နှစ်အထိနှစ်ရှည်ထောင်ဒဏ်တွေချမှတ်ခြင်းကိုခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်ကစိုးရိမ်မကင်းဖြစ်ရကြောင်းထုတ်ဖော်ပြောကြားခဲ့ပေမဲ့သူ့အနေနဲ့မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားမယ့်အစီအစဉ်နဲ့ပတ်သက်ပြီးအခုချိန်ထိအရေးအမွက်ပေးတာမျိုးတော့မရှိသေးပါဘူး။ဒါအပြင်ဒီနောက်ပိုင်းမှာလည်းမြန်မာနိုင်ငံအရှေ့ပိုင်းကရင်ပြည်နယ်ကအရက်သားရွာတွေအပေါ်မှာမြန်မာစစ်အစိုးရကဇက်တိုက်ထိုးစစ်ဆင်မှုတွေဖြစ်ပွားနေတာကြောင့်အနည်းဆုံးရွာပေါင်း12ရွာအပါအဝင်စပားခင်းတွေလည်းပျက်စီးခဲ့ရပြီးကရင်ရွာသား2000နီးပါးဟာလည်းမိမိတို့ရဲ့အိုးအိမ်ကနေစွန့်ခွာထွက်ပြေးခဲ့ရတာတွေကိုထောက်ပြပြီးမနေ့ကနိုဝင်ဘာလ18ရက်နေ့နေ့စွယ်နဲ့ပြည်ထောင်အခြေစိုက် CSW ခေါ်ခရီးရန်သွေးစီးညီညွတ်မှုအဖွဲ့ကအခုလိုမြန်မာပြည်တွင်လူအခွင့်အရေးအခြေအနေတွေတိတိတတ်တာယိုယင်းပျက်စီးနေတဲ့အချိန်မှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အနေနဲ့အရင်ကစီစဉ်ထားတဲ့အတိုင်းနောက်လာတဲ့မှာမြန်မာနိုင်ငံကိုသွားရောက်ဖို့အစီအစဉ်ကိုမပယ်ဖျက်ဘဲနဲ့မဖြစ်မနေသွားရောက်ဖို့တိုက်တွန်းလိုက်တာပါ Mr. Ban Ki-moon အနေနဲ့သူ့ရဲ့မြန်မာနိုင်ငံခရီးစဉ်မှာမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသမားအလုံးကိုလွတ်ပေးဖို့နဲ့မြန်မာနိုင်ငံအရှေ့ဘက်ချမ်းဒေသကအရက်သားတွေပေါ်မှာစစ်ဆိုးရွားကထိုးစစ်ဆင်မှုတွေကိုရပ်တန့်ဖို့အဓိကထားတောင်းဆိုဖို့တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုကုလသမဂ္ဂကိုယ်စားလှယ်တွေတဦးပြီးတဦးသွားရောက်ခဲ့ပေမဲ့အများသိကြတဲ့အတိုင်းမြန်မာပြည်ရင်းကလူအခွင့်အရေးအခြေအနေတွေကတိတ်မထူးသလိုပြည်သူအများရဲ့ကုလသမဂ္ဂအပေါ်ညှော်လင့်အားကိုးမှုဟာလည်းညော့နေခဲ့ရပါတယ်ဒီလိုမျိုးအခြေအနေမှာကုလသမဂ္ဂအထွေထွေတွင်ရင်းမှုချုပ်အနေနဲ့မြန်မာနိုင်ငံကိုသွားရောက်လေပတ်လို့ရထူးခြားမှုတွေရှိနိုင်မလားသူ့အနေနဲ့ရောဘာတွေများလုပ်နိုင်မှာမလို့လဲဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီး CSW အဖွဲ့ကမြန်မာနိုင်ငံရဲ့တာဝန်ခံ Ben Rogers ကအခုလိုပြောပြပါတယ်
First of all, because of the seniority of his office, he has a better chance of making some progress than previous envoys.Because of his own personal qualities as well.
ဒီမှာချက်ကတော့ကုလသမဂ္ဂအတွင်းမှုချုပ်လိုအမြင့်ဆုံးရာတို့ကြောင့် Mr. Ban Ki-moon အနေနဲ့အရင်ကုလသမဂ္ဂကိုယ်စားလှယ်တွေထက်ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်ပါတယ်။နောက်တစ်ချက်က Mr. Ban Ki-moon ရဲ့သိက္ခာနဲ့ကိုယ်ပိုင်ရည်ချင်းကြောင့်ပါ။ Mr. Ban Ki-moon ကိုယ်တိုင်သွားမယ်ဆိုရင်တော့သူ့အနေနဲ့စေဆိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ရောဒေါ ng ဆန်းစုကြည်နဲ့ပါတွေ့ခွင့်ရနိုင်ခြင်းပိုရှိပါတယ်။အထူးသဖြင့်ကုလသမဂ္ဂလူညွန့်ရေးကောင်စီနဲ့မြမအင်းကြီးချင်းနိုင်ငံတွေရဲ့ပံ့ပိုးမှုကိုရနိုင်မယ်ဆိုရင်ပေါ့မစ္စတာဘန်ကီမွန်းရဲ့ခီးစဉ်အပြင်လူညွန့်ရေးကောင်စီကလည်းအချိန်ကန့်အသတ်မဲ့ဆွေးနွေးပွဲတွေအစားစစ်အစိုးရအနေနဲ့အချိန်စရားနဲ့တိတိကျကျမဖြစ်မနေလိုက်နာဆောင်ရွက်ရမယ့်ကိစ္စတွေကိုသတ်မှတ်မယ်ဆိုရင်တော့မြမနိုင်ငံရေးအခြေအနေရှေ့တိုးဖို့အခွင့်အလမ်းတွေရှိနိုင်ပါတယ်
ဆလပီမစ္စတာဘန်ရော့ဂျာစ်ကကုလသမဂ္ဂအနေနဲ့မြမအရေးကိုတောင်းဆိုတဲ့အခါမှာမြို့ပေါ်မှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့မြန်မာနိုင်ငံအရှေ့ပိုင်းနယ်စပ်ဒေသမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတပြိုင်နက်တည်းတောင်းဆိုတင်ပြဖို့အင်မတန်မှအရေးကြီးတဲ့အကြောင်းအခုလိုရှင်းပြပါလိမ့်မယ်။
Too often I think people focus on just one dimension. I think it's really important now for the international community and for the Secretary General to see all of the dimensions of Burma.as part of one very grave
အများဖြင့်လူတွေကအကြောင်းအရာရှုတော့တခုတည်းကနေအာယုံစိုက်တိုက်တွန်းလေးရှိကြပါတယ်ခုချိန်မှာနိုင်ငံတကာအတိုက်အဝန်းနဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်တို့အနေနဲ့မြို့ပေါ်နဲ့မြန်မာပြည်အရှေ့ပိုင်းကကြေးရွာတွေမီးရှို့ဖျက်ဆီးခံရမှုစတာတွေဟာမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးယိုယွင်းမှုဆိုင်ရာပြဿနာတွေရဲ့အစိတ်အပိုင်းတွေပဲဆိုတာတလုံးတဝရဲ့ရှုမြင်သုံးသပ်ဖို့အရေးကြီးပါတယ်နောက်ပြီးတော့တချို့မြန်မာရေးလှုပ်ရှားသူတွေတောင်းဆိုသလိုပါပဲအတိပယ်ရှိတဲ့တွစ်ဆုံဆွေးနွေးမှုတွေလုပ်ဖို့2010ခုနှစ်ရွေးကောက်ပွဲဟာအနှစ်သာရရှိနိုင်ဖို့အတွက်ပထမဆုံးအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့လိုအပ်ပါတယ်
နော်ရှိုမီမြန်ထားတာကိုပြည်တွင်ချိဆိုင်ခရီးရန်သွေးစည်းညီညွတ်ရေးအဖွဲ့ CSW ရဲ့မြန်မာရေးရာတာဝန်ခံ Ben Rogers ပြောပြသွားခဲ့တာပါ